ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓာကာမှာလူ20အသက်ဆုံးခဲ့ပြီးတော့လူဒါဇင်နဲ့ချီလွင့်ပါသွားခဲ့တဲ့တော်နေဒိုလေဆင်နှာမောင်းတစ်ခုတောက်ကြန်နေကတိုက်ခတ်ခဲ့ပါလေပြင်းထန်တဲ့လေပြင်းတန်းကြောင့်ဓာအပိတိုင်းနဲ့သစ်ပင်တွေအမြစ်ကချွတ်ထွက်ပြီးတော့အိမ်အမိုးတွေပါကျွတ်ပြီးလေထဲလွင့်ပါကုန်တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်တောက်ကြန်နေညနေခင်းကဓာကံမြို့ရှေ့တောင်ပိုင်းမိုင်60အကွာလောက်မှရှိတဲ့ Brahman Brand နေရာမျိုးနဲ့မှာတိုက်ခတ်ခဲ့တဲ့လေဆင်နှာမောင်းကြောင့်လူ300ကျော်ဒဏ်ရာရခဲ့တာကြောင့်ဒေသုံးနဲ့နှုံးဟာလည်းပို့ပြီးတော့များလာနိုင်တယ်လို့ဆိုပါတယ်။အဲ့ဒီဒေသမှာနေကြတဲ့လူငယ်ရကျော်ဟာပျက်စီးဆုံးရှုံးနဲ့ဒဏ်ခံစားနေကြရပြီးတော့ကင်းစည်ရေးအဖွဲ့တွေဆေးလွှတ်ထားတယ်လို့သတင်းတွေကဖော်ပြပါတယ်။ဒါပေမဲ့ယထာလန်းနဲ့ဝေးပြေးလန်းနေပေါ်မှာတစ်ပင်နဲ့ကားပျက်စီးတွေစုပြုံပိတ်ဆို့နေစေဖြစ်ပါတယ်။ပျက်စီးတဲ့ဆောင်းအုံတွေမှာ Brahman Barrier အကျဉ်းတောင်လည်းပါဝင်ပြီးတော့အဆောင်တယောက်လည်းတိဆုံသွားပါတယ်။ကျန်တဲ့အကျဉ်းသားတွေရဲ့အခြေအနေတွေလုံခြုံမှုရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရှိသမျှပစ္စည်းတွေအားလုံးဆုံးရှုံးသွားပြီးမိနစ်ပိုင်းအတွင်းရွှွန့်နှွန်နေရောက်သွားတယ်လို့လေဆင်နှာမောင်းတံခံရတဲ့ဒုက္ခသည်တချို့ကပြောဆိုပါတယ်။